မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကနေကြိုဆိုပါရစေကျွန်မအင်ဂျင်နိုင်ပါလာမယ့် February လ1ရက်ဆိုရင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာနှစ်နှစ်ပြည့်ပါပြီဒါကြောင့်စစ်အာဏာသိမ်းပြီးရဲ့နောက်ပိုင်းဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေမြန်မာနိုင်ငံကိုဒီမိုကရေစီရေးလမ်းကြောင်းပေါ်ပြန်ပြီးရောက်အောင်လှုပ်ရှားနေတဲ့လူငယ်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ NLD လွတ်တော်အမတ်ထဲဒီထဲမှာအသက်အငယ်ဆုံးတဦးလည်းဖြစ်တဲ့နောက်လက်ရှိပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောခွင့်ရလည်းဖြစ်တဲ့ကိုစီတူမောင်ကိုဆက်သွယ်မေးမြန်းထားပါရရှင်မင်္ဂလာပါကိုစီတူမောင်ရေ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
အဲ့တော့အခုဆရာနာသိမ့်ပြီးနောက်ပိုင်းမှာလက်ရှိဒီလွှတ်တော်ကိုယ်စားလှယ်ဒီဘက်ကလှုပ်ရှားမှုတွေပေါ့နော်အဲ့တော့ကိုစီတူမောင်ဒီတာဝန်ယူပြီးတော့လှုပ်ရှားနေတဲ့နောက်ဆုံးအခြေအနေအားပြောပြလို့ရမလားရှင
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်အနေနဲ့ကတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီမှာအဲဒီအခုပါဝင်ပါတယ်နောက်တစ်ခုကတော့နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်လဲကျွန်တော်ပါဝင်နေသလိုတစ်ဖက်မှာအမျိုးသားညီညွတ်ရေးအတိုင်းအမြန်ကောင်စီပေါ့နော် NUCC ရဲ့ကောင်စီဝင်ဖြစ်လဲရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုဖွဲ့အနေနဲ့ဆီလွတ်တဲ့ဒီကိုယ်စားလှယ်ထဲမှာကျွန်တော်ပါပါတယ်အဲနောက်ထပ်အခုလက်ရှိကာလမှာတော့ကျွန်တော်တို့အားလုံးကြိုးစားနေတဲ့အတွင်းကူးပြောင်းရေးကာလဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးပေါ့နော် transitional constitution ရေးဆွဲရေး working group မှာလည်းကျွန်တော်တို့ပါဝင်နေပါတယ်နောက်ဆုံးပါတွေလုပ်နေလည်းမင်းတော့ကျွန်တော်တို့လက်ရှိအနေထားမှာတော့ဒါအခုစစ်ကောင်စီပေါ့နော်အကြမ်းဖက်စစ်ကောင်စီကနေပြီးတော့စိတ်ကူးယဉ်နေတဲ့2023ခုနှစ်အဲဒီတရားမဝင်အထူးရောက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ joint action plan ပေါ်မှာကျွန်တော်တက်ဆိုင်ရပလက်ဖောင်းနေရနေပြီးတော့အကောင့်တွေပေါ်ဆောင်ရွက်နေတာရှိပါတယ်ခင်ဗျာ
အဲ့တော့ဒီ2021 February မှာဆရာနာတင်ခဲ့တဲ့ကိစ္စမှာဒီစန့်ကျင်တာပေါ့နော်တတိုင်းတပြည်လုံးကပြည်သူတွေအကုန်လုံးကဒါကန့်ကွက်စန့်ကျင်ဆန္ဒပြခဲ့ကြတယ်အဲ့ဒီလှုပ်ရှားမှုမှာဆိုရင်လူငယ်တွေရဲရင်ရဲနဲ့ဥဆောင်ပါဝင်တာတွေလည်းတွေ့ရပါတယ်ဆိုတော့အခုနှစ်နှစ်ကြာလာပြီးရဲ့နောက်မှာဒီအာနာသိမ့်မှုကိုစန့်ကျင်တဲ့လူငယ်တွေရဲ့လှုပ်ရှားမှုနောက်ဆုံးအခြေအနေရောကိုစီတူမောင်ဘယ်လိုမြင်လဲရှင
်။လက်ရှိဟိုဘောနော်ဟိုຫນွေဥတော်လိုင်းရဲ့အစအနေပြန်ပြီးတော့သုံးသပ်ရရင်ຫນွေဥတော်လိုင်းရဲ့အစမှာဟိုဟိုနေပယ်ဆောင်ကလူငယ်တွေပါလာကြတယ်ပေါ့။ဥမာအဖင်ဂီတနေပယ်ရသူတွေပါလာတယ်။နောက်ပြီးတော့တခြားနှီးပညာကျွမ်းကျင်တဲ့လူငယ်တွေပါလာတယ်။ဆန္ဒပြမှုတွေမှာစံတစ်တဲ့အတွေးခေါ်တွေနဲ့ဆန္ဒပြမှုတွေ performance တွေအများကြီးလုပ်နိုင်ခဲ့တယ်။ကဘာရဲ့စိတ်ဝင်စားမှုတွေရတယ်ပေါ့နော်။ဆိုတော့အခုအဲ့မှာလူငယ်တွေကြွေးကြော်တာတခုရှိရတာဗာလဲဆိုတော့တို့ကကျွန်တော်တို့ကလူငယ်တွေပါကျွန်တော်တို့မှာအနာဂတ်ရှိရဆိုဆရာနာတင်ပြီးလိုက်တယ်လူငယ်တွေကတို့အနာဂတ်ပြောက်တယ်လို့ခံစားရတဲ့အတွက်ကြောင့်ဒီဒီအခုဆရာနာတင်နေဆိုတာကမြန်မာပြည်နိုင်ငံရေးတမိုင်းမှာဟိုယဉ်ကျေးမှုကြီးတခုလို့ပေါ့နော်ဟိုအစင်လာတခုလို့ဖြစ်သွားမှာကိုတို့ဆိုတယ်အဲ့အတွက်ကြောင့်တို့လမ်းမို့တက်လာပြီးတော့ဒီလူတွေလှိုင်းလုံးနေနဲ့ဟလာဆန္ဒပြလို့ရတဲ့အခြေအနေမှာလေလူငယ်တွေကသူတို့ရဲ့တာဝန်ကိုကျေခဲ့ကြတယ်အစိုးပိုင်းမှာတော့စစ်တပ်ရဲ့ရန်ကားရဆက်မှုသူတို့အနေနဲ့ရေတိုင်းကြီးအဖုံးကြီးဟလာပိုက်တွေနောက်ပြီးတော့တဲအိတ်တွေကားပြီးတော့သူတို့ဟိုခုခံပြီးသူတို့ကိုသူတို့ဟလာ defense လုပ်ခဲ့ကြတယ်ပေါ့နော်နောက်ပိုင်းကျတော့ဆန္ဒပြပွဲကနေနောက်ထပ်တစ်ဆင့်သူတို့ကိုယ်တိုင်ဆန္ဒပြတာမဟုတ်တော့ဘဲနဲ့ဆန္ဒကိုလက်တွေ့အကောင့်တွေပေါ်ရမယ်လို့သူတို့နားလည်လာတယ်လို့ကျွန်တော်မြင်တယ်ဆိုလိုတာကယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဒီမိုကရေစီစနစ်တခုကိုချင့်တုံးနဲ့ယဉ်ကျေးတဲ့လူ့အဖွဲ့အစည်းမှာဆန္ဒပြတယ်ဆိုတာဟာတက်ဆိုင်ရာအစိုးရကြီးကနားလေလက်ခံလာအောင်ပြုပင်ပြောင်းလဲမှုရှိလာအောင်လို့ထုတ်ဖော်ဆန္ဒပြတာဒါပေမဲ့ယဉ်ကျေးတဲ့လူ့အဖွဲ့အစည်းမဟုတ်ဘဲနဲ့လက်နက်အားကိုနဲ့မယိုင်းနိုင်ထက်စီးနှင်းလုပ်တဲ့လူ့အဖွဲ့အစည်းမှာကျတော့ဆန္ဒကိုပြလို့မရဘူးဆိုတာသူတို့နားလေပါတယ်အဲ့တွက်ကြောင့်ဆန္ဒကိုလက်တွေ့အကောင့်တွေပေါ်တဲ့တော်လန်ရေးရဲ့နောက်တစ်ဆင့်ကိုအားလုံးကတလန်းလာကြပြီအဲ့တော့ဘာဖြစ်လာလဲဆိုတော့အခုကျွန်တော်တို့အားလုံးတချို့လူငယ်တွေအားလုံးဟာအဲဒီဟိုတက်ဆိုင်ရာအီယာအိုနေနေတွေကိုရောက်လာခဲ့တယ်အဲ့ဒီမှာခုခံတော်လန်စစ်ကိုအဲဆင်နွှဲမယ်ဆိုတဲ့အဲစိတ်ဓာတ်တွေနဲ့သူတို့အားလုံးဟာတော်လန်ရေးရဲ့နောက်တစ်ဆင့်မှာထပ်ပြီးပါလာကြတယ်ဆိုတော့နောက်တစ်ခုကကျွန်တော်သတိပြုမိသလောက်ပေါ့ဟိုခုနောက်ပိုင်းမှာပြည်တွင်းထဲမှာရှိနေတဲ့လူငယ်တော်တော်များများဒီ passport ရုံးလို့နေရာမျိုးတွေမှာပေါ့နော်အများကြီးတန်းစီပြီးတော့ passport တွေကိုဟိုတိုးဝေပြီးတော့ဟိုစောင့်ဆိုင်းနေတဲ့အမြင်ကွင်းတွေလည်းကျွန်တော်တွေ့ရတယ်အဲ့ဒါဘာလို့ပြောတာလဲဆိုတော့ဟိုမြို့ပေါ်တွေမှာသူတို့မနေကျင်တော့ပြောကျင်တာကဟိုဖွင့်ပြလိုက်လို့ရှိလို့ရှိရင်အားလုံးဟာဒီစစ်အုပ်ချုပ်ရေးအောက်မှာတနည်းနည်းနဲ့မပတ်သက်ခြင်းမင်းနဲ့ဟိုသူတို့ရဲ့အနာဂတ်အတွက်ကောင်းရာကောင်းကြောင်းသူမဟုတ်သူတို့တွေရဲ့ဒီတိုင်းပြည်အတွက်ကောင်းရာကောင်းကြောင်းတကူနီလန်တစ်ခုခုကိုတော့ရွေးချယ်နေကြတဲ့သူတွေအဲ့ဒါစစ်အုပ်ချုပ်ရေးဖြစ်သွားတဲ့ဒါကဟိုပွင့်လင်းပါတော့စိုးချိုးတွေပေါ့နော်ဒီတက်ရောက်မှုတွေလို့တော့ဟိုကျွန်တော်ကမြင်တယ်ဆိုတော့ဟိုတရင်သမားတွေထဲမှာဆိုလေဒီလိုတရင်သမားတော်တော်များများလူငယ်တွေကဆိုတော့တရင်သမားတွေတော်တော်များလဲအဲဒီအခုဒုတိယနိုင်ငံလိုနေရာမျိုးတွေမှာတင်းရှောင်ပြီးတော့ရောက်ရှိနေတဲ့တရင်သမားတွေလည်းရှိတယ်တော်ရင်းလူမြောက်နေမြေတွေမှာဆက်လက်ပြီးတော့သူတို့ရဲ့တရင်သမား life ကိုသူတို့ struggle လုပ်ရင်းနဲ့ဆက်ပြီးတော့ဟိုရှင်သန်လှုပ်ရှားနေတဲ့သူတွေလည်းရှိတယ်ဒါမျိုးတွေလည်းကျွန်တော်ဟိုကြုံခဲ့တွေ့ရပါဘူးเนาะ ဆိုအဲ့လိုမျိုးနေထားတော့မြင်ပါတယ
်ဟုတ်ကဲ့အဲ့ဒီမှာဒီဆရာနာတိမ်မှုကိုဟိုစန့်ကျင်လှုပ်ရှားတဲ့အဲဒီဟိုဆန္ဒပြမှုတွေပေါ့နော်ဒီစေအနာသိမ့်ပြီးဂါဇာမှာဒီရန်ကုန်မြို့မှာဆိုလို့ရှိရင်လေကိုစီသူမောင်ကိုတိုင်းတဲ့ဒီလွတ်တော်လူငယ်လွတ်တော်အမတ်တအုပ်လေးနဲ့ပါဝင်ခဲ့တာတွေ့ရတယ်ဟောပြောတာတွေတွေ့ရတယ်ဆိုတော့အခုဒီ APP ဒီနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့အစီရင်ခံစာအရဆိုရင်လေစစ်ကောင်စီကနေပြီးတော့ဒီလိုဒီမိုကရေစီလှုပ်ရှားမှုတွေကိုဖိနှိပ်တဲ့အတွက်ကြောင့်တည်ဆုံးခဲ့ရတဲ့လူတွေထဲမှာလူငယ်တွေအများစုပါတယ်အထူးသဖြင့်အသက်16နှစ်ကနေပြီးတော့ဒီ30ကျော်အရွယ်ပတ်ဝန်းကျင်900ကျော်လောက်ပါဒီဖိနှိပ်မှုကြောင့်ပေါ့နော်တည်ဆုံးခဲ့ရတယ်ဆိုပြီးတော့ပို့ဖော်ပြထားတယ်နောက်လူငယ်တွေထောင်ထဲချပြီးတော့လည်းဖမ်းဆီးအကျဉ်းချခံထားရတယ်ပေါ့နော်ဆိုတော့ကစစ်ကောင်စီရဲ့ဒီလိုဖိနှိပ်မှုတွေလူငယ်တွေပေါ်သူတို့ဟိုပြစ်မှတ်ထားပြီးတော့ဖိနှိပ်တဲ့ဟာတွေကအခုလက်ရှိလူငယ်တွေရဲ့လှုပ်ရှားမှုတွေတိုင်းပြည်ကိုဒီမိုကရေစီပြန်ပြီးတော့တည်ဆောက်မှာတွေပဲဖြစ်ဖြစ်ပေါ့နော်သူတို့ရဲ့လှုပ်ရှားမှုတွေအပေါ်မှာဒီလိုဖိနှိပ်မှုတွေကဘယ်လိုတက်ရောက်မှုတွေရှိလဲရှင
်ကျွန်တော်အနေနဲ့ပြောရင်တော့ကျွန်တော်တို့2000ခွန်ကာလကလည်းဒီလိုပဲလူငယ်တွေပါကြတယ်ပေါ့နော်အဲ့ဒီမှာကဟိုဖိနှိပ်မှုပေါ်တက်ရောက်မှုလို့ပြောရင်တော့ဟိုအရင်တော့ဆိုလို့ရှိရင်တနက်တန်တစ်ချက်က10စုနှစ်2စုစာလောက်အတန်တိတ်သွားတတ်တယ်ပေါ့2000ခွန်ကာလနဲ့နှိုင်းရှင်ပြီးပြောရင်ကျွန်တော်အဲ့တော့လေလူငယ်တွေပါခဲ့တာအဲ့တော့စက်တင်ဘာလ18ရက်နေ့ကနေ26ရက်နေ့ဒီဆန္ဒပြဝင်ရခဲ့တယ်။ဒါပေမဲ့လို့26ရက်နေ့မှာအဒီသွေးမြေကြားတဲ့ပြစ်ခတ်နိုင်မှုဖြစ်ပြီးနောက်ပိုင်းမှာအားလုံးကသူတို့ရဲ့နာဝတနာဖာခေကစကားနဲ့မြေဝပြည်ပြောင်းမှုတိဆောက်နိုင်ခဲ့သူတို့ထိန်းနိုင်ခဲ့တယ်ပေါ့ဗျာ။ဒီဘက်မှာကြတော့နှစ်နှစ်တာကာလအတွင်းမှာတနက်တင်နဲ့ပြစ်လိုက်တယ်။ဒါပေမဲ့လို့အဲ့ဒီဟာကသူတို့မြေဝပြည်ပြောင်းမှုမထိန်းနိုင်မဲနဲ့လူငယ်တွေကလုံးဝပထမတော့သူတို့ဟိုဒီသွေးအေးသွားမလားဆိုသွေးမအေးသွားဘူးနောက်တစ်ခါသွေးကြောင်သွားမလားလို့ထင်တယ်သွေးမကြောင်သွားဘူးတစ်ခါထပ်ပြီးတော့ဘာထပ်လုပ်လဲသွေးကွဲအောင်ထပ်ပြီးဖန်တီးတယ်အဲ့တော့သွေးမကွဲအောင်လို့အခုချိန်မှာဒီဒေါ်လာကြီးကိုခံချက်ညီညီနဲ့ပဲဆက်ပြီးတော့ဟိုကျွန်တော်မြင်တယ်ဟိုသူ့ရဲ့မျက်နှာသာပေါင်းလုံးကနေပြီးတော့ဟိုတရွေ့ရွေ့နဲ့တွားနေတယ်လို့တော့မြင်တယ်အဲ့အတွက်ကြောင့်ဟိုအဲ့ဒီပုံမှာတုံလူငယ်တွေရဲ့တုံ့ပြန်မှုဒီလုံးဝသွေးမအေးသွားတာသွေးမကြောင်သွားတာကိုကျွန်တော်ဟိုရှင်းရှင်းလင်းလင်းမြင်ရတယ်ဘာကြောင့်လဲဆိုတော့ကိုရတာဆန္ဒပြပွဲတွေဖြစ်ပြီးတော့ပြစ်ခတ်ဖြိုခွင်းခံခဲ့ရတဲ့2000ခွန်ဒေါ်လာရေးနဲ့ဒီဘက်က2နှစ်တာအထိကိုဒေါ်လာရေးကအဆင့်တစ်ခုပြီးတစ်ခုတက်လန်းနေတဲ့ဒီလူလူရဲ့တုံ့ပြန်အားကြီးပေါ့လူငယ်လူရဲ့တုံ့ပြန်အားကြီးကအလွန်အင်မတန်မှကြီးမားပြီးတော့ဒါဟာကျွန်တော်မြင်တယ်ဒေါ်လာရေးရဲ့အောင်မြင်အောင်မြင်ကြောင်းရဲ့ဒါဟိုတော့ချက်လို့လည်းမြင်တယ်ပေါ့နော်အဲ့လိုမျိုးလည်းကျွန်တော်မြင်နေရနောက်တစ်ချက်ကမြို့ဒေါ်လာရေးမှာဟိုဒေါ်လာရေးရဲ့အောင်ချင်းတရားဘာလဲလို့ကျွန်တော်အနေနဲ့ပြောရင်ပူချင်းစာတရားပဲတစ်ချိန်လုံးကဟိုမြို့ပေါ်မှာနေတဲ့လူငယ်တော်တော်များများဟာတိုင်းရင်းသားဒေသတွေမှာဖြစ်တာရခိုင်ဒေသတွေမှာဖြစ်တဲ့ရက်ဆက်ရန်ကားမှုတွေလိုအင်ဂျာတွေပေါ်မှာရက်ဆက်ရန်ကားမှုတွေကိုသူတို့အနေနဲ့ကတကယ်လို့မထင်ခဲ့ကြဘူးပေါ့နော်တကယ်ကိုကိုတိုင်းခေါင်းတွေကိုပြစ်သက်ခံခဲ့ရတဲ့လမ်းပေါ်တွေမှာကြုံတွေ့ခဲ့ရတဲ့ရန်ကားရက်ဆက်မှုကိုကြုံရတော့မှဒီဒေသတွေမှာတကယ်ဖြစ်ခဲ့ပါလားဆိုပြီးကိုချင်းသားတရားကိုရလာအဲ့ဒီမှာဘာဖြစ်လာလဲဆိုတော့အတွေးခေါ်အားဖြင့်မှာလူငယ်တွေကပြောင်းလဲသွားတယ်ငါတို့ဟာဒီစနစ်ဆိုးကိုဒီစနစ်ဆိုးရဲ့ဆိုးမွေအားလုံးလွတ်မြောက်ဖို့အတွက်ကအတူတူယုံရမယ်ဆိုတဲ့စိတ်တွေဖြစ်သွားတယ်ဖိနှိပ်ခံနေရအတူတူပဲဆိုတော့ဒီအခြေခံကနေပြီးတော့တော်လန်ရေးမှာသွေးစီးမှုတစ်ခုတော့ရသွားတာတော့အမှန်ပဲလို့ကျွန်တော်ယူ
တစ်ဖက်မှာလည်းစစ်ကောင်စီကဒီရွေးကောက်ပွဲလမ်းကြောင်းကိုချပြထားတယ်တစ်ဖက်မှာလည်းဒီ CRPH တို့ NUG တို့ကလည်းဒါလက်မခံမှုဆိုတာကိုလည်းဒါကန့်ကွက်ထားတယ်ကိုစီတူမောင်တို့လူငယ်လှတ်တော်အမတ်တအုပ်အနေနဲ့ကြတော့ပေါ့ဒီအခုတိုင်းပြည်ရင်ဆိုင်နေရတဲ့အခြေအနေမှာတကယ်ဟိုဖြည့်ရှင်းနိုင်မယ်ပေါ့နော်အဖြစ်နိုင်ဆုံးဖြည့်ရှင်းနိုင်မဲ့လမ်းကြောင်းကိုဘယ်လိုမြင်လဲရှင
်။ကျွန်တော်မြင်တာကတော့ဟိုလူဦးတော်လမ်းကြီးရဲ့အနိမပန်းတိုင်းပေါ့နော်။အနိမပန်းတိုင်းဘာလဲလို့မြင်တခုတည်းပဲ။ဖက်ဒရယ်ပေါ့ဗျာ။ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ဆောက်ရေးပေါ့။အဲ့တော့ဖက်ဒရယ်ဒီမိုကရေစီလို့ပြောကြတဲ့အခါစီအုပ်စုဘက်ကအချမ်းဖက်စီအုပ်စုဘက်ကပြောတဲ့ဖက်ဒရယ်နဲ့ဒီဘက်တော်လမ်းရင်ရသူကပြောတဲ့ဖက်ဒရယ်ဟာတိတိတတ်တာကွာခြားတယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဖက်ဒရယ်ဆိုတာဟာတစုံတဦးတစ်ဖွဲ့တပါတီရဲ့လက်ဝေခံမဟုတ်ပဲနဲ့တကယ်ငါတို့ဒီပြီးထောင်စုကိုအတူတူထူထောင်ကြတယ်ဆိုတဲ့စိတ်နဲ့ coming together စိတ်နဲ့ပေါ့နော်ဒီသွားတဲ့ federal ကိုအတိုင်းအတာတွေအားလုံးကလိုချင်တာဖြစ်တယ်အဲ့တော့ဒီအချိန်မှာကျွန်တော်တို့လိုအပ်နေတာကကျွန်တော်တို့အမြဲပြောတယ်အဲဒီရွေးကောက်ပွဲဆိုတာဟာလက်ရှိနိုင်ငံရေးရဲ့ပြဿနာဖြစ်ရှင်းနေပဲနေလာမဟုတ်ဘူးကျွန်တော်တို့ကဆက်နှစ်ပြောင်းမှုသွားတာအုပ်ချုပ်မှုပြောင်းမှုအတွက်စူးစမ်းနေတယ်အဲဒီဒေါ်လာရင်းမဟုတ်ဘူးအုတ်ချုံမှုပြောင်းမှုအတွက်စူးစမ်းနေတဲ့ဒေါ်လာရင်းလို့ရှင်းတယ်လေရွေးကောက်ပွဲတစ်ခုဝင်လိုက်လို့ရှင်အုတ်ချုံမှုပုံစံပြောင်းရမယ်2010ခုနှစ်ကလိုမျိုးအဲဒီအရက်သားအစိုးရတပိုင်းစီအုတ်ချုံရေးနဲ့အဲဒီဟိုယူနီဖောင်းတွေပြောင်းတယ်အုတ်ချုံမှုပုံစံပြောင်းတော့ စနစ်တစ်ခုကိုပြောင်းဖို့အတွက်ကြိုးစားတာအဲ့ဒီတော့စနစ်တစ်ခုကိုပြောင်းနေဆိုတာဒီအဲ့ဒီစနစ်ပြောင်းမှုဟာဖက်ဒရယ်စနစ်ကိုဆိုလို့ပြောရင်ဖက်ဒရယ်စနစ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာလုံးဝမရနိုင်တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်2008အောက်ကဖက်ဒရယ်ကိုတော့မပြောဘဲနဲ့ကျွန်တော်တို့ဟာတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုရဖို့အတွက်သွားမယ်ဆိုတဲ့နိုင်ငံရေးရည်မှန်းချက်ထားရင်လည်းဒီအခုတိုင်းသားတွေအားလုံးရောတော်လိုင်းအင်အားစုတွေအားလုံးရောရည်မှန်းချက်ပန်းနိုင်တယ်ခုအတူတူချီတက်နေတာဆိုကြတော့
အဲ့တော့ဟိုစစ်ကောင်စီဘက်ကပါဝင်လာဖို့အပိုင်းကိုကြတော့အတက်နိုင်ဆုံးပေါ့နော်အဲ့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ကိုစီတူမောင်တို့ကဘယ်လိုမြင်လဲဘယ်လိုစဉ်းစားထားလဲရှင
်စစ်ကောင်စီဟာလူမှန်နေရာမှာရှိတဲ့လူဖွဲ့ပြီးမှဆိုရင်စစ်တပ်ကမြန်မာပြည်နိုင်ငံရေးမှာပတ်သက်เสียအကြောင်းမရှိပါဘူးစစ်တပ်ဟာကာကွယ်ရေးဆိုတဲ့ခံစားမှာပဲပတ်သက်ရင်းနဲ့တိုင်းပြည်ရဲ့လူမှန်နေရာမှာရှိတဲ့လူဖွဲ့တီတခုကိုတွားမှသာလဲကျွန်တော်တို့တိုင်းပြည်အငြင်းညံမှာဖြစ်တယ်ကျွန်တော်တို့တိုင်းပြည်မှာခေတ်ဆက်ဆက်မငြင်းညံတဲ့ပြဿနာဟာလူမှန်နေရာမှာမရှိတဲ့လူဖွဲ့တီဖြစ်နေလို့ပဲယူနီဖောင်းနေနဲ့ဝင်ထိုင်နေတဲ့တွတ်တော်ကြီးစစ်စစ်ယူနီဖောင်းနေနဲ့ဟာလာကျဲပွင့်နေကျဲခတ်နေနဲ့စစ်မြေပြင်မဟုတ်တဲ့နေရာမှာတွတ်တော်လူနေရာမျိုးမှာလာဝင်ထိုင်နေတဲ့လူဖွဲ့တီမဖြစ်ဖို့လိုအပ်တယ်အဲ့တဲ့ကြောင့်အနာဂတ်မြန်မာပြည်ရဲ့နိုင်ငံရေးမှာစစ်တပ်ဆိုတဲ့ institution တီဟိုနိုင်ငံရေးဆိုတဲ့အာဏာဆိုတဲ့နိုင်ငံရေးတဲ့မှာပါဝင်မှုမလိုဘူးအတိုင်းပြည်ကိုဟာလာကာကွယ်ရေးနဲ့ပြည်ပရန်ကာကွယ်ရေးဆိုတဲ့ကဏ္ဍမှာသူတို့ပါဝင်ရင်းနဲ့မှာတကယ့်ကိုလူမှန်နေရာမှာရှိတဲ့လူဖွဲ့တီတခုကိုပြန်လဲထူထောင်ရရတာနဲ့ကျွန်တော်တိုင်းပြည်အတွက်ဖြေရှင်းရမယ်ဖြစ်တခု
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီတူမောင်အခုလို့အချိန်ပေးပြီးတော့ VOE မြန်မာပိုင်းကိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်မြန်မာဒီမိုကရေစီရေးရအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျမအောင်ချင်နိုင်ပါ